This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီရိုကနေကင်းဝေးပြီးဘီကင်လုံချုံကျမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ8ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ Radio UNG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ8ရက်နေ့မနက်ပိုင်း Radio UNG စစ်ရေးသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ရေစကြိုပကဖကလင်ကရောနယ်မြေရဲစခန်းတိုင်တိုက်ပွဲမှာကြာဆုံးခဲ့တဲ့ရဲဘော်များအထွတ်တနှစ်ပြည့်အမှတ်ရပွဲအခမ်းအနားပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖမှာတာဝန်ထမ်းဆောင်ရင်းမြိုင်မြို့နယ်ကလင်ကရောနယ်မြေရဲစခန်းတိုင်တိုက်ပွဲမှာကြာဆုံးခဲ့တဲ့ရဲဘော်များအထွတ်တနှစ်ပြည့်အမှတ်ရပွဲအခမ်းအနားပြုလုပ်ခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ9ရက်နေ့မှာရေစကြိုပကဖကဦးဆောင်ကျင်းပခဲ့တဲ့အမှတ်ရပွဲအခမ်းအနားမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အလံတော်အားအလေးပြုခြင်းကဆက်ဆက်ဖက်ဒရယ်ဒီမိုကရေစီတိုက်ပွဲမှာမြင်းမြတ်စွာကြာဆုံးခဲ့ရတဲ့ရဲဘော်များအားအလေးပြုခြင်းတို့ပြုလုပ်ခဲ့ကြပါသည်။ဒါအပြင်ရေစကြိုပကဖမှာတာဝန်ထမ်းဆောင်ရင်းမြင်းမြတ်စွာကြာဆုံးခဲ့ရတဲ့ရဲဘော်18ဦးအားဂုံပြုအလေးပြုခြင်းနဲ့လင်ကရောနယ်မြေရဲစခန်းသိမ်းတိုက်ပွဲမှာမြင်းမြတ်စွာကြာဆုံးခဲ့ရတဲ့ရဲဘော်များတနှစ်ပြည့်ခြင်းအတွက်အလံတဝက်လွှင့်ထူပြီးတမနစ်ငိမ့်သက်ခြင်းတို့အားအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီ Special Operation Group SOG စစ်ကြောင်းပထမအကြိမ်လက်နက်တပ်ဆင်ပွဲအခမ်းအနားကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီစဉ်ညွှန်ကြားမှုနဲ့ကာကွယ်ဝန်ကြီးဌာနမှ Special Operation Group SOG စစ်ကြောင်းအားပထမအကြိမ်လက်နက်တပ်ဆင်ခြင်းအခမ်းအနားကျင်းပခဲ့ပါတယ်။ SOG စစ်ကြောင်းရှိရဲဘော်အင်အား90ရာခိုင်နှုန်းကိုလက်နက်တပ်ဆင်ပေးရန်သဘောတူညီချက်အရဒီဇင်ဘာလ9ရက်နေ့မနက်8နာရီမှာလက်နက်20ရာခိုင်နှုန်းကိုပထမအထုပ်အနေနဲ့လက်ခံရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါလက်နက်တပ်ဆင်ပွဲအခမ်းအနားမှာတောင်ပိုင်းတိုင်းစစ်ဒေသဒုတိယစစ်ဒေသမှူးနှင့်ရဲဘော်စောရှားကတက်ရောက်မင်ကုံပြောကြားခဲ့တယ်လို့သိရပါတယ်။ကြံရှိနေသေးတဲ့လက်နက်30ရာခိုင်နှုန်းကိုလည်းဒုတိယအကြိမ်အနေဖြင့်အနှင်းဖို့ကိုရဲဘော်စောရှားကကတိပြုထားခဲ့တယ်လို့ဆိုပါတယ်။အဆိုကြီးစစ်ကြောင်းအနေဖြင့်နောင်လာမယ့်တော်လှန်ရေးနေ့ရက်များမှာ NUG ရဲ့ညွှန်ကြားချက်နဲ့အညီဆရာနာရှင်တော်လှန်ရေးလုပ်ငန်းများကိုအချိန်ကုန်မြင့်ကဆက်လက်တိုက်ပွဲဝင်သွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ဆလဘီဟာခရက်ကွက်အနီးမှာရှိတဲ့ခမာယာ266ကာကင်းကိုတိုက်ခိုက်မှုစစ်တပ်ဘက်မှ3ဦးသေဆုံးပြီး12ဦးဒဏ်ရာရတနက်3လက်သိန်းစီရရှိတဲ့တင်းကိုတင်ပြပေးပါမယ်။ဒီဇင်ဘာလ6ရက်နေ့ CNA ဦးဆောင်တဲ့ချင်းပြည်အစိုးရတပ်ဖွဲ့များကချင်းပြည်နယ်ဟာခမြို့နယ်ဟာခရက်ကွက်အနီးမှာရှိတဲ့ခမာယာ266ကာကင်းကိုတိုက်ခိုက်ခဲ့ရာစစ်တပ်ဘက်မှ3ဦးသေဆုံးပြီးဗိုလ်ကြီး2ဦးအပါ12ဦးဒဏ်ရာရကတနက်3လက်သိန်းစီရရှိကြောင်း CNA သတင်းရင်းမြစ်ထံမှသိရပါတယ်။ဟာခနဲ့ထန်တလန်ရှိစစ်တပ်စခန်း5ခုထံနေကိုနိုဝင်ဘာလ25ရက်နေ့မှဒီဇင်ဘာလလဇန်ပိုင်းအထိချင်းပြည်အစိုးရတပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်အရာရှိများအပါအဝင်30ဦးကျော်တိဆုံးကတနက်60ကျော်ခဲယမ်းများနဲ့စစ်တုံးပန်း19ဦးဖမ်းဆီးရရှိထားပါရခင်ဗျာဆလဘီရေလေကျွန်းဒေသမင်းရွာစစ်ကောင်စီစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့တဲ့င်းကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုမြို့နယ်ရေလေကျွန်းဒေသမင်းရွာစစ်ကောင်စီတပ်စခန်းကိုစစ်ကြောင်း9ချောင်းခွဲကပူးပေါင်းတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဗိုလ်60ပျောက်ကြားတပ်ဖွဲ့ကတဲ့င်းထုတ်ပြန်ထားပါရယ်။ဒီဇင်ဘာလ9ရက်နေ့မနက်9နာရီခန့်မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲကြာချိန်4နာရီလောက်ကြာမြင့်ခဲ့တယ်လို့ဆိုပါရယ်။တိုက်ပွဲအတွင်းစစ်ကောင်စီကဝေရင်ကနေဂျက်ဖိုက်တာဖြင့်လာရောက်ပစ်ခတ်ခဲ့ရာရဲဘော်2ဦးဒဏ်ရာရခဲ့ပြီးပြည်သူများနဲ့ရဲဘော်တွေရဲ့အသက်အန္တရာယ် ရကိုငဲကွက်ပြီးပြန်ဆုပ်ခဲ့ရတယ်လို့ဖော်ပြထားပါရယ်။အဇူပါစစ်စင်ရေးကိုဘူ60ပျောက်ကြားတပ်ဖွဲ့၊ရီလေကျွန်းစစ်ကြောင်း TLK တပ်ဖွဲ့၊အမေလက်ယုံပျောက်ကြားတပ်ဖွဲ့ NYLPDF YLK ပျောက်ကြားတပ်ဖွဲ့ရေပုံညီနောင် drone တပ်ဖွဲ့ NY drone တပ်ဖွဲ့တို့နဲ့အခြားမဟာမိတ်များကပူးပေါင်းပါဝင်တိုက်ခိုက်ခဲ့တာလို့သိရပါရယ်ခင်ဗျာ။ဆလဘီဂျိုပင်ကောင်းမှာပြည်သူများနဲ့တော်လန်ရေးတပ်ဖွဲ့များကိုဒုက္ခပေးနေတဲ့ရာအိမ်မှုကိုပြစ်ခတ်ရှင်းလင်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဘကိုးတိုင်းတာယာဝတီခရိုင်ဂျိုပင်ကောင်းမြို့နယ်ဦးရင်ကြီးအုပ်စုအေးရွာလေးရွာမှရာအိမ်မှုစိုးနိုင်ကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ BTZM GBK BTF ကတတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ6ရက်နေ့ညနေ8နာရီခန့်မှာ၎င်းရာအိမ်မှုကို BTZM GBK PDF ဘကိုးယူမှအခြေပြုတပ်ခွဲရဲဘော်များကပြစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါတယ်။၎င်းဟာဒေသခံတော်လန်ရေးသမားများရဲ့လှုပ်ရှားမှုများကိုကွင်းချောင်းရွာအုပ်ချုပ်ရေးမှူးပြူကောင်းဆောင်နဲ့စစ်ကောင်စီအထိုင်ချစခန်းကိုတက်တက်ကြွကြွအမြဲတရင်ပေးပို့နေသူဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအုပ်ဖူချောင်းကွာရွာမှာပြည်သူလေးဦးကိုစစ်တပ်ကဖမ်းဆီးပြီးညာတွင်ချင်းတပ်ဖြတ်ကရုံအလောင်းများကိုကြေးရွာအနီးစွန့်ပစ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအုပ်ဖူမြို့နယ်ချောင်းကွာရွာမှာပြည်သူလေးဦးကိုအကြမ်းဖက်စစ်တပ်ကဖမ်းဆီးပြီးတဲ့နောက်ညာတွင်ချင်းတပ်ဖြတ်ပြီးရုံအလောင်းများကိုကြေးရွာအနီးစွန့်ပစ်ခဲ့ကြောင်းတရားဝရီခရိုင်တရင်3832မှသိရပါတယ်။ဒီဇင်ဘာလ6ရက်နေ့ညပိုင်းမှာအုပ်ဖူမြို့နယ်ချောင်းကွာကြီးရွာမှာနေထိုင်တဲ့ဦးကလာ၊ဦးခင်စိုး၊ဦးမင်းလွင်နဲ့ဦးစိုးကြီးတို့လေးဦးကိုအရက်ဝတ်ဖြင့်လက်နက်ကင်ဆောင်ထားတဲ့အကြမ်းဖက်စစ်ကောင်စီတပ်သား6ဦးခန့်ကကြေးရွာအတွင်းဝင်ရောက်စီးနှင်ပြီးအုပ်ဖူမျိုးရှိစစ်ဘက်ရေးရာလုံခြုံရေးတပ်ဖွဲ့ရုံးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။အဲဒီလိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်မနေ့အစောပိုင်း2နာရီခန့်မှာအုပ်ဖူမျိုးရှိစစ်ဘက်ရေးရာလုံခြုံရေးတပ်ဖွဲ့ရုံးမှအကြမ်းဖက်စစ်ကောင်စီတပ်သားများကကားဖြင့်ပြန်လည်ခေါ်ဆောင်လာပြီးချောင်းကွာကြီးကြေးရွာအုပ်စုတဲကုံလီထမ်းရည်ဆိုင်အနောက်ဘက်ကုန်းမှာပြည်သူလေးဦးကိုတပ်ဖြတ်ပြီးရုံးအလောင်းများကိုကားလမ်းမှာစွန့်ပစ်ခဲ့ကြောင်းသိရပါတယ်။အဆိုပါဖြစ်စဉ်နဲ့ပတ်သက်ပြီးအကြမ်းဖက်စစ်တပ်လော်ဘီများက၎င်းတို့ Telegram များမှာ PDF များကတပ်ဖြတ်ခြင်းဖြစ်ကြောင်းလိမ့်လေသတင်းထုတ်ပြန်နေကြောင်းသိရပါတယ်။ကျွန်တော်တို့ PDF တွေကကိုလုတ်တဲ့အလုပ်ပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိပါတယ်။အပြစ်မဲ့ပြည်သူတွေကိုဘယ်တော့မှတပ်ဖြတ်တာမလုပ်ဘူး။ကျွန်တော်တို့စစ်ကောင်စီနဲ့ပတ်သက်လို့ပြည်သူလူထုကိုဒုက္ခပေးတဲ့သူတွေဆိုရင်တောင်ကျွန်တော်တို့စစ်ကောင်စီရန်တရားမှာပါတယ်။ပြူစောတိလုတ်ပြီးသတင်းပေးတယ်။ဒါမျိုးလူကိုကျွန်တော်တို့ရှင်းရင်တောင်တာဝန်ယူမှုတာဝန်ခံမှုနဲ့သတင်းထုတ်ပြန်ပါတယ်။အခုလူစစ်ကောင်စီကကိုလုတ်တာကိုတာဝန်မခံတဲ့ PDF လွှဲချတယ်ဆိုတာသူတို့ကရုံမှရိုင်းဆိုင်တဲ့ကောင်တွေလို့မှတ်ချက်ပေးကြပါတယ်လို့တရားဝရီခရိုင်တရင်3832တရင်နဲ့ပြန်ချာရေးတာဝန်ခံရဲဘော်ဒူယာကပြောဆိုထားပါတယ်ဒီဇမလ၄ရက်နေ့မှာခမာယ6တက်ရင်မှာကင်းလဲ့ရန်ထွက်လာတဲ့ဘူကြီးဝင်းသိန်းနဲ့တက်ကြက်တင်အောင်တို့ကို PDF တပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ပြန်လည်ဆုတ်ခွာတဲ့လမ်းပိုင်းမှာအကြမ်းဖက်စစ်ကောင်စီတပ်သားများဖမ်းဆီးတပ်ဖြတ်ခဲ့တဲ့ပြည်သူ၄ဦးကလဲတဲမှာအလုလုကင်နေခြင်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာဆလဘီရေစကြိုးမှာတော်လန်ရဲဘော်2ဦးခြုံကိုတိုက်ခိုက်ခံရပြီးတအူးတန်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုးမြို့နယ်မှာတော်လန်ရဲဘော်2ဦးစီးနင်းလာတဲ့ကားခြုံကိုတိုက်ခိုက်ခံခဲ့ရပြီးတော့ကားနဲ့လက်နက်ခဲယမ်းတချို့ဆုံးရှုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုးမြို့နယ်ကထုတ်ပြန်ထားပါရီ။ဒီဇင်ဘာလ6ရက်နေ့မနက်9နာရီမှာကံသေးကျေးရွာမှတဆင်တောင်အူတာတိုင်စစ်ကောင်စီစစ်ဆေးရေးဂိတ်ပခန်းကြီးကိုတွားခဲ့တဲ့လမ်းခွလက်တနေရာမှာရဲဘော်2ဦးစီးနင်းလာတဲ့ကားတိုက်ခိုက်ခံခဲ့ရတာပါ။ပြစ်ခတ်တိုက်ခိုက်ခံခဲ့ရမှုကြောင့်ရဲဘော်2ဦးကြည့်ထိမှန်ခဲ့ကမစိုးရင်ရတန်ရရခဲ့ပြီးတော့ကားပေါ်ပါလာတဲ့ကြံရဲဘော်တအူးရဲ့ပြန်လည်ပြစ်ခတ်နိုင်ခဲ့မှုကြောင့်စစ်ကောင်စီတပ်သားတအူးနေရာမှာပဲတည်ဆုံနိုင်တယ်လို့ဆိုထားပါတယ်။ရဲဘော်နှစ်ဦးလုံးတန်ရကြီးကြီးမားမားမရပဲထွက်ပြေးလွတ်မြောက်ခဲ့ပြီးမဲ့စီးနင်းလာတဲ့ကားတစီ Glock Pistol တစ်လက်အင်နာဂါဘုံသီး40ကန်နဲ့ငွေသားသိန်း40ကျော်ဆုံးရှုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကိုအင်ကာဆွန့်လွတ်ရဲဘော်များအားဂုံပြုတ်မှတ်တမ်းလွာနဲ့ထောက်ပံ့ငွေပေးရပွဲကျင်းပတဲ့တဲ့ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကဝေးဝန်ကြီးဌာနအမှတ်၁စစ်တီတာရေမပင်ခရိုင်အမှတ်၁၁တရင်ပြည်သူ့ကာကွယ်ရေးတပ်မတော်မှတာဝန်ထမ်းဆောင်နေတဲ့ကိုအင်ကာဆွန့်လွတ်ရဲဘော်များအားဂုံပြုတ်မှတ်တမ်းလွာနဲ့ထောက်ပံ့ငွေပေးရပွဲအခမ်းအနားကျင်းပခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာလ9ရက်နေ့မှာရေမပင်ခရိုင်အမှတ်၁၁တရင်ခန်းမမှာကျင်းပခဲ့တာဖြစ်ပြီးကာကွယ်ဝန်ကြီးဌာနအမှတ်၁စစ်တီတာစေဝန်တန်းဌာနမှဂုံပြုတ်မှတ်တမ်းလွာပေးရခြင်းနဲ့ထောက်ပံ့ငွေပေးရချင်းများပြုလုပ်ခဲ့တယ်လို့ဆိုပါရီအခမ်းအနားကိုနေမြေကန်ပကဖပအဖများနဲ့တရင်တောင်းဝန်ရှိသူများရဲဘော်များတက်ရောက်ခဲ့ကြပြီးကိုအင်ကာဆွန့်လွတ်ရဲဘော်များအားအားပေးစကားများပြောကြားခဲ့ကြတယ်လို့သိရပါရီဂုံပြူမတ်တန်းလွာနဲ့ထောက်ပံ့ငွေများကိုစေဝန်တန်းဌာနကိုစားတရင်မှုနဲ့တရင်တောင်းဝန်ရှိသူများကကိုင်ကန်ရှင်များထံပေးအပ်ချင်းမြင့်ခဲ့ကြတယ်လို့ဆိုပါရီအခမ်းအနားကိုမနက်9နာရီမှစတင်ခဲ့ပြီး10နာရီခွဲအချိန်မှအောင်မြင်စွာပြီးဆုံးခဲ့တယ်လို့သိရပါရီခင်ဗျာ ဆက်လက်ပြီးထီလင်းမျိုးမရဲစခန်းမှရဲတပ်သားတအူလက်နက်နဲ့အလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းကံကောခရိုင်ထီလင်းမျိုးမျိုးမရဲစခန်းမှတာဝန်ကျနေတဲ့ရဲတပ်သားတအူလက်နက်နဲ့တကွ CDM ပြုတ်လို့အလင်းဝင်လာတယ်လို့ကံကောခရိုင်အမှတ်၄တပ်ရင်းကတရင်ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ၄ရက်နေ့ကအဆိုပါရဲတပ်သားဖြစ်သူဟာ MA-13 တပ်နက်တလက် G-142 တောင်းနဲ့တကွအလင်းဝင်လာတာလို့ဆိုပါတယ်။ဆရာနာရှင်ရဲ့လူမဆန်တဲ့လုပ်ရများကိုလက်မခံနိုင်တာကြောင့်အဆိုပါရဲတပ်သားဟာရခင်ကလည်းလက်နက်နဲ့တကွအလင်းဝင်ရောက်ရန်ကြိုးစားခဲ့ပြီးမအောင်မြင်ခဲ့ကြောင်းဖော်ပြထားပါတယ်။လက်နက်နဲ့တကွပြည်သူရင်ခွင်ခိုးလုံဝင်ရောက်လာတဲ့အဆိုပါရဲတပ်သားအတွက်ကာကွယ်ရေးဝန်ကြီးဌာနမှဂုံပြုစုငွေပေးရနိုင်ရန်လည်းစောင့်ရွက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ10ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Radio UNG ပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်တမ္မတ်ကြီးဦးကျော်မိုးထွန်းတာဝန်ဆက်လက်ထမ်းဆောင်ခွင့်ရသည့်အတွက်မြန်မာပြည်သူများကိုစားအထူးပင်ဝမ်းမြောက်ဂုဏ်ယူကြောင်း NUG နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ကမ္ဘာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မိုးထွန်းတာဝန်ဆက်လက်ထမ်းဆောင်ခွင့်ရသည့်အတွက်မြန်မာပြည်သူများကိုစားအထူးပင်ဝမ်းမြောက်ဂုဏ်ယူမိပါကြောင်းအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။တမ္မတ်ကြီးဦးကျော်မိုးထွန်းသည်နိုင်ငံတကာစာမျက်နှာထက်တွင်မြန်မာပြည်သူတို့၏အသံကိုထင်ဟပ်စေရန်ဆွမ်းဆွမ်းတမန်ဆောင်ရွက်နေမှုသည်မြန်မာပြည်သူတို့၏တော်လန်စာမျက်နှာထက်တွင်အရေးပါသောအခမ်းကဏ္ဍတစ်ခုပင်ဖြစ်တယ်လို့ဖော်ပြထားပါတယ်။တမ္မတ်ကြီးဦးကျော်မိုးထွန်းနှင့်တကွပြည်သူ့ဘက်မှယက်တီခဲ့ကြသော CDM ဝန်ထမ်းများအားလုံးကိုတမိုင်းမှတ်ကြောက်တင်ဂုဏ်ပြုအပ်ကြောင်းဖော်ပြထားပါတယ်။ကမ္ဘာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မိုးထွန်းမြန်မာနိုင်ငံကိုယ်စားပြုတာဝန်ဆက်လက်ထမ်းဆောင်နိုင်ရန်ကုလသမဂ္ဂနိုင်ငံကိုယ်စားပြုကိုယ်စားလှယ်စီစီရေးကော်မတီ Credential Committee ကဒီဇင်ဘာလ6ရက်နေ့တွင်ဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့် CRPH ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးတွင်စီးပွားရေးနှင့်ကုသရေးဝန်ကြီးဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှင်းလုပ်ငန်းစဉ်များအားရှင်းလင်းတင်ပြတဲ့သတင်းကိုတင်ပြပေးပါမယ်။ဒီဇင်ဘာလ6ရက်နေ့တွင်ဗီဒီယိုကွန်ဖရင့်မှတဆင့်ကျင်းပခဲ့သောပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး50မြင်းဆောင်2024တွင်မြို့သားညီညွတ်ရေးအစိုးရစီးပွားရေးနှင့်ကုသရေးဝန်ကြီးဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှင်းလုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းသတင်းရရှိပါသည်။အစည်းအဝေးတွင်ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌကအဖွဲ့မှစကားပြောကြားပြီးနောက်စီးပွားရေးနှင့်ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ခင်မမမျိုးကဝန်ကြီးဌာနအနေဖြင့်လှုပ်ဆောင်ပေးစည်းမှုများနှင့်ပတ်သက်၍အသေးစားချင်းငွေများလုပ်ငန်းများသို့ထုတ်ချေခြင်းတိုင်းရင်းသားကောင်စီများနှင့်ပူးပေါင်းချိတ်ဆက်ခြင်းနှင့်မူအယပံ့ပိုးဆောင်ရွက်ခြင်း CDM များကျောင်းသားများနှင့်တော်လန်ပြည်သူများအားစီးပွားရေးနှင့်ကုသရေးဝန်မှုဆိုင်ရာပညာရများတင်ကြားပို့ချပေးခြင်းတို့အားရှင်းလင်းတင်ပြခဲ့တယ်လို့သိရပါတယ်။ထို့အပြင်နိုင်ငံတကာအဖွဲ့အစည်းများဖြစ်သည့် World Trade Organization WTO, United Nations Conference on Trade and Development UNCTAD, United Nations Industrial Development Organization UNIDO, Food and Agriculture Organization FAO, United Nations Scientific Committee on the Effects of Atomic Radiation UNESCAR, International Trade Center ITC, the Organization for Economic Cooperation and Development OECD, စသောအဖွဲ့များနှင့်ချိတ်ဆက်ဆောင်ရွက်ခြင်းကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်များ၏ညီလာခံများသို့တက်ရောက်ခြင်းစီးပွားရေးမူဝါဒမူကြမ်းများရေးဆွဲခြင်းနေဆက်ကုန်သွယ်ရေးအခြေအနေများအားကွင်းဆင်းလေ့လာ၍ကြီးစုဆောင်ရွက်ညှိနှိုင်းခြင်း Economic Welfare Strategy ဖြင့်စစ်အုပ်စုအားပြိုလဲစေရန်လှုံ့ဆော်ခြင်းနှင့်ဝန်ကြီးဌာန၏ဆက်လက်ဆောင်ရွက်မည့်လုပ်ငန်းများအားတင်ပြဆွေးနွေးခဲ့ပါသည်။၎င်းနောက်တက်ရောက်လာသည့်ကော်မတီဝင်များကမြေပြင်အခြေအနေများနှင့်ပတ်သက်၍သိရှိလိုသည့်များအားဆွေးနွေးမေးမြန်းကာအကြံပြုခဲ့ကြပြီးပြည်ထောင်စုဝန်ကြီးဒေါက်ခင်မမမျိုးကပြန်လည်ရှင်းလင်းဖြေကြားခဲ့ပါသည်။ဆက်လက်၍ရေးရာကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရာတွင်နိုင်ငံတကာရေးရာ NUCC ရေးရာကိစ္စများနှင့်အထွေထွေကိစ္စများတင်ပြဆွေးနွေးကြကာအစည်းအဝေးအားည10:20အချိန်တွင်ရပ်နားခဲ့တယ်လို့သိရပါတယ်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌနှင့်အဖွဲ့ဝင်များရေးရာကော်မတီများမှအဖွဲ့ဝင်များစီးပွားရေးနှင့်ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီး UWSA နဲ့ဖြစ်ပွားနေတဲ့နယ်စပ်ပြဿနာထိုင်းလွတ်တော်အမျိုးသားလုံခြုံရေးကော်မတီကကင်တွယ်ဆွေးနွေးမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်မှာဝါပြည်သွေးစည်းညီညွတ်ရေးတပ် UWSA နဲ့ဖြစ်ပွားနေတဲ့တင်းမာမှုနဲ့ပတ်သက်ပြီးထိုင်းမျိုးသားလုံခြုံရေးနယ်စပ်ရေးရာမျိုးသားအစ်စ်မဟာဗျူဟာနဲ့ပြုပြင်ပြောင်းလဲရေးကော်မတီအနေနဲ့ဒီဇင်ဘာ23ရက်နေ့မှာကင်တွယ်ဆွေးနွေးဖို့စီစဉ်နေကြောင်းဘန်ကောက်ပို့စ်မှာဖော်ပြထားပါတယ်။ထိုင်းနယ်စပ်အနီး UWSA တည်ရှိနေခြင်းကစိုးရိမ်စရာဖြစ်လာတယ်လို့ပြည်သူ့ပါတီဒုတိယခေါင်းဆောင်ကော်မတီဥက္ကဋ္ဌရန်စီမန်ရိုမီကပြောပါရယ်နေဆက်တလျှောက်ကာလရှည်ဖြစ်ပွားနေတဲ့ပြဿနာတွေအထူးသဖြင့်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်ကြောင့်အပြစ်မဲ့ပြည်သူတွေမကြာခဏထိခိုက်နေရပြီးထိုင်းမှာခိုလုံတဲ့ဒုက္ခသည်နှစ်သန်းကျော်လာတယ်လို့ဆိုထားပါရယ်ဒါပေမဲ့ထိုင်းအနေနဲ့ဒုက္ခသည်တသိန်းခန့်သာလက်ခံနိုင်တာကြောင့်ဒုက္ခသည်ဝင်ရောက်မှုကြီးမားလာရင်ကင်တွယ်နိုင်စွမ်းမရှိဘူးလို့ Bangkok Post မှာဖော်ပြပါရယ်မြန်မာပြည်ရင်းပြည်ပခရဲ့အကျိုးသက်ရောက်မှုတွေကိုထိုင်းအနေနဲ့ရှောင်လွှဲမရကြောင်းကျမ်းပတ်မှုတွေပြင်းထန်လာရင်လူတွေအနေနဲ့နေဆက်ဖြတ်ပြီးထိုင်းကိုမလွဲမသွေထွက်ပြေးလာမှာဖြစ်ကြောင်းဒုက္ခသည်တွေကိုလက်မခံရင်လဲကုလသမဂ္ဂလူ့အခွင့်ရေးကောင်စီအဖွဲ့ဝင်အဖြစ်ထိုင်းအနေနဲ့ဂုဏ်သိက္ခာထိခိုက်နိုင်ကြောင်းမစ္စတာရန်စီမန်ကအလေးပေးပြောကြားခဲ့ပါတယ်ဒီဇင်ဘာ23ရက်နေ့မှာ UWSA နဲ့ပတ်သက်လို့ကော်မတီရဲ့ဆွေးနွေးပွဲမှာရခိုင်သတင်းဘက်ကမြမရေးပိုင်တဲ့အတွင်ထိုင်းဆက်လေတွေကိုစစ်ကောင်စီရဲ့တပ်ကပြစ်ခတ်ဖမ်းဆီးမှုကိုလည်းဆွေးနွေးမယ်လို့သူကဆိုပါတယ်ဝါဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေအထူးသဖြင့်မူရစ်ဆေးဝါးရောင်းဝယ်ဖောက်ကားလို့နာမည်ဆိုးနဲ့ကြော်ကြားတယ်မူရစ်ဆေးဝါးထုတ်လုပ်မှုအပေါ်သူတို့ရဲ့လွှမ်းမိုးမှုကိုပြနေတဲ့တပ်တွေတွေရှိနေပြီးနေဆက်ဖြတ်ကျော်ကျူးကျော်မှုတွေကလက်ခံနိုင်စရာမရှိဘူးလို့မစ္စတာရန်စီမန်ကဆိုပါတယ်ဒီကျူးကျော်မှုတွေကမကြသေးမီနှစ်တည်းအတွင်းထိုင်းရဲ့ပြင်းထန်တဲ့မူရစ်ဆေးဝါးပြဿနာနဲ့ဆက်ဆက်မှုရှိနိုင်တယ်လို့သူကစွပ်စွဲထားပြီးအကျယ်တဝင့်တော့မပြောထားပါဘူးတာချီလိတ်လိုမြန်မာပြည်ကဝါရဲ့ထိန်းချုပ်နယ်မြေကိုထိုင်းကနေလျှက်စစ်တပ်အားပေးနေတာကသွေးဝိုင်သွန်းနီးနဲ့မူရစ်ဆေးဝါးထုတ်လုပ်မှုကိုပံ့ပိုးပေးနေတာဖြစ်နေနိုင်တယ်လို့အစီရင်ခံစာတွေကိုကိုးကားပြီးသူကဆိုပါတယ်မူရစ်ဆေးထုတ်လုပ်ရမှာထိုင်းရဲ့လျှက်စစ်ကိုတုံမတုံအတီမပြုတ်နိုင်ပေမဲ့ထုတ်လုပ်မှုလုပ်ငန်းစဉ်မှာစွန့်အင်လိုအပ်ချက်ကြီးတာကြောင့်အဲ့ဒီစွန့်အင်အရင်းအမြစ်အသုံးပြုမှုကမေးခွန်းထုတ်เสียဖြစ်တယ်လို့ Bangkok Postမှာရေးသားထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေနဲ့ဟူပန်ဖောင်စိတ်ဂိတ်မှာဝါနဲ့ကိုကန်ကုန်းစီတင်သွင်းခွင့်အပြန်လန်ပိတ်ဆို့တဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမြောက်တရုတ်မြန်မာနယ်စပ်ဟူပန်နဲ့ကွမ်းလုံမြို့ကြားရှိဖောင်စိတ်ဂိတ်မှာဝါတက် UWSA နဲ့ကိုကန်တက် MNDAA တို့ကကုန်းစီတင်သွင်းခွင့်ကိုအပြန်လန်ပိတ်ဆို့ထားတယ်လို့ရွှေပြည်မြေသတင်းဌာနမှဖော်ပြထားပါတယ်။တရုတ်ပြည်အားကြောင့်ဝါတက် UWSA ထိန်းချုပ်ထားတဲ့ဟူပန်ဖောင်စိတ်ဂိတ်ကနေကိုကန်ဒေသဘက်ကိုကုန်းပစ္စည်းတယ်ယူခွင့်ကိုပိတ်လိုက်တာဖြစ်တယ်လို့ကိုကန်တက်ဘက်ကလည်းကုန်းစီတေယုတ်ခွင့်ကိုပြန်ပိတ်လိုက်တယ်လို့သိရပါဗျ။ပြီးခဲ့တဲ့အော်တိုဘာလကလေးကဟူပန်ဖောင်စိတ်ဂိတ်ကုန်းစီတင်သွင်းခွင့်ကိုဝါတက်ဘက်ကအသွာလာသိမ့်မတင်းချက်ပေမဲ့ကုန်းပစ္စည်းတေယုတ်ခွင့်ကိုတော့အရန်တင်းချက်တယ်လို့ဖော်ပြထားပါဗျ။အစားအသောက်ဆိုလဲစားလက်စတောင်မှအကုန်စားပြီးမှသွားရတယ်လို့ကုန်းအောင်မစားရင်လွတ်ပစ်ပြီးမှသွားရတယ်လို့သိရပါဗျ။ကိုကန်တက်ဘက်ကတော့ကိုဒေတာအတွင်အချင်းချင်းရောင်းချဖို့အတွက်ပိတ်လိုက်တယ်လို့ဟူပန်ဒေတာကံမျိုးသမီးတဦးကပြောပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှယ်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအယူဂျီမှဆက်လက်တင်ပြနေပါတယ်ရှင်ဆက်လက်ပြီးရာသီဥတုဆိုးရတဲ့တန်းကိုအလူးဆိုင်တောင်သူတွေအလူးအလဲရင်ဆိုင်နေရသည်ဒီပြဿနာကိုဖြေရှင်းဖို့အတွက်လက်လျူရှုခံနေရတယ်ဆိုတော့စိုက်ပျိုးစီပွားတောင်သူစကားသံအစီအစဉ်ကိုຫນွေဥမိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစီပွားတောင်သူစကားသံအစီအစဉ်ကိုနားဆင်ကြရမှာပါရာသီဥတုဆိုးရတဲ့တန်းကိုအလူးတောင်သူတွေအလူးလဲရင်ဆိုင်နေကြရပြီးဒီပြဿနာကိုဖြေရှင်းဖို့အတွက်လက်လျူရှုခံနေရပါတယ်ဒီသတင်းကိုကိုစောနိုင်ကပေးပို့ထားပါတယ်ကမ္ဘာရာသီဥတုအဆိုးရွားဆုံးတန်းကိုခန်းစားရမယ့်နိုင်ငံတွေထဲမှာမြန်မာနိုင်ငံကရှေ့တန်းကပါဝင်နေပြီးကွင်းပြင်ကျဲဟင်းလင်းပြင်မှာလောက်ကင်စားတော့ရတဲ့တောင်သူတွေမှာအဲ့ဒီတန်းကိုအလူလဲခံနေရပေမဲ့လက်လျူရှုခံနေရပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းမိုးအဆင်မပြေရွာသွန်းခဲ့လို့ရှမ်းပြည်တောင်ပိုင်းပင်တယမြို့နယ်ထဲကအာလူးအများပြားပုံမှန်စိုက်ပျိုးတဲ့ကျုံးဒေသကတောင်သူတွေမှာမိုးများလို့အာလူးခင်းတွေပျက်စီးခဲ့ပြီးအထွတ်နှုန်းက3ပုံ2ဖုံအထိကျဆင်းခဲ့ပါတယ်ဒီအခြေအနေကိုအာလူးဆိုင်တောင်သူတူကအခုလိုပြောပါတယ
်မိုးလုံးလုံးပြားလို့ဒီပြဿနာကတော့ကြီးကြီးပါသွားချက်ပါပါ3လစ်စပိုက်ညမှာကျွန်တော်လူခေတ်ဆန်တခင်ဖိုးရမယ်လူပြန်ပေါ်လာလာပါပါပါနုံဆူဆူအင်းမူလင်းမတကြီးလေးကိုလူပြန်ဝါနဲ့ကြာကုန်ထပ်တက်တော့အာရဟောချားဝါလို့ဆိုတော့ 路口那偏大路口外，我老怕家里，阿些话，那他们连嘛就是说嘞，昂了昂的没得有，他们阿家吧外，路边掉下来，那么多都是包嘞啥啥地的啊，包括你苏达你阿太没嘞，啥啥米包的阿塞，阿么西片米阿的塞，高皮箱的就漏一个嘞，伊啥啥米的，伊生根就那包括咯，漏一个就常态嘞，漏了没得啦咯。如果哎，都没有把大家呢，去睡不着上呢，那跌了都，等那长生长命啥啥，都到头来了，得养乌啊，不长，那得没有养太没乌啊，你长呀，我们长呀，哎呀，食堂，我们认为食堂吃呀，食堂睡呀，食堂一样的，该干没不是，养老点呀，一些养老，养老点呀，不该。
阿鲁西个塞表出事也提大麻烦，阿只阿爹当兵的北大哥，这食堂是西边，阿鲁里个月沙提拉的对，阿鲁阿只车阿勒内阿爹月沙里车廿喇叭嘞，阳光要勒里西关马罗，阿鲁阿勒的北大接得当那趟子呢，阿鲁阿爹的北大哥接得当阿提，虽然面对拉拉皮巴嘞，也嘛阿鲁塞表透露木家先来呀嘛，亚弟乌杜边查到朝阳瑞过来，槟榔牛奶个阿鲁塞当嘟嘟个阿库鲁皮说表话嘞。
要讲嘞，面是拉汤的，我嘛面是水果拉汤的，当嘟边面那一点小物也还有咯，面一么菜也拉来巴嘞，那不这个。你对阿祖的阿来是记得，那比如就那罗阿鲁牛的阿来是记得不？你讲来认为是阿雅的呀？哎呦，因为那南木啊，等于讲等于阿老公咯，上头人也没生人阿来罢了不？那再开门水嘞，从中间人叫哪里来罢了不？哎呀，比方说再一家幺零啊，这些也比都确实的啊，这些，那再幺家来没问啊，这些不？你民生啊，再幺家问问方便啊？我嘛再幺家，我嘛话民生没方便嘞，都要从第六再幺家没问，哎，不嘛比别来办门水嘞，上头的就是的，对，他都塞路亚的，哎，路不喏？哎，哎，你冬天嘞，就那水田咯，加瓦的不喏？
阿鲁塞当。当地嘛，亚地乌都内来了泥土皮鞋们，阿鲁塞表尼瑞亚西部开开的路，阿鲁一条高内亚地嘛，西关内蒂纳伊对古听听内面 ，cholesterol 多多浪浪听听查内内，而且卡少用内细胞，他叫少亚地嘛路一带，阿鲁路一切个皮鞋布着，摩亚地嘛蒂纳皮鞋松松内内，而且内西边面嘞，色勒塞表尼扎亚拉皮巴嘞，边点有内是种棉茶、棉木。这公司的地大人家真的古阿鲁东城赛标价的阿鲁内瑞贝皮巴的也马真的阿鲁一段真的古阿鲁单城阿亚老路阿比美阿鲁赛一家人小家多的段罗切也台湾农老古贝皮西奈诺拉皮巴的阿古电视避开了你边的人张亚瑞古罗的人头古索奈阿被捕他拉皮巴的先
Radio NUG တော်တာရှင်များရှင်ဆက်လက်ပြီး Radio NUG ရဲ့တိုင်းသားဘာသာစကားစီစဉ်နေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်ဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီစီစဉ်ကို Radio NUG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြတာဖြစ်ပါတယ်ရှင်
ไปนักดูน้ำไรเนาะตรงไอ้ขบุ่มพรำกุลามกุเล็กพีดีเซมเบอร์ลิกชาเครนหึมทุรีมีไงบักไหนมินดัดมังรอยงอังกฤษวินอคันยงยอนอาการนักอิมริมิออนอัมคินาอัมบารุรุปิจิมองมีไงบักไหนจุดยังฮิบินาลิจูสัตกุริอาประธานเนาะมาเชลโลนทูอังโชกนาฮิมคินอบิโชซีจุนังทูอังโชนักจูอามิลาบานาอปิจิมองจุดยากทุ่มบินังังทุลิจูอังกฤษวิ่งเพื่อชักทุ่มกรงผู้มีเขียงสงชาลังพกิบสเน่พกิบเนกูอักปันนาอบกิจังทุรีดุงวยชิงกันโอมิงไงไปอบกินิมินดามังรอยงอังกฤษวิ่งอิมมิอมคินารีคันยงวันกานารีอดุเวดิเซมบาร์ที่เขียงดอดยงคือดับบีบานาอบกินิมินดามังรอยงชินบรอดฮุกออปเปอเรชั่นดุน่าอบกิจังทุ่มมีชูนักคุกุมพรำกุลามกุเล็บชีอุปลักษะอังดอดงกันอดินเนอังกฤษวินอคันยงอนอาการนั่นละอิมมิออนอัมคีนักอภิชาตาดุมตุบานีอบกินีอจุนาอังกฤษวินอคันยงอนอาการนั่นลีจูอภิชาตาดุมตุบานีคลัสเตอร์บุงรีปองพียงฮาละปองเป ফিয়ারুই লং ফগি ফ্লগন কানা অপ কি জিয়া ফুনা অপ কিনি আগ্রিসিনো খানিওয়ান কানা বঙ্গা কগিয়ানে ইমরুই মিয়ম বুনে আম খিনারুই জুমফি ফুনা অপ কিনি মিন্দাদুং অপ কিয়া শিবিন সামবিয়া বোয়া দি অনাও ইউঙা ইম ইখ্রু মিনো উইনো জিয়া কমহা ফা লং পাংফি ইমদুং আফিয়াটা দুমদু বাগলেজু আদিনা অম নিগিনি মিন্দামং রয়ুং আগ্রিসুয়া দরাউ শানদে মগুই চিমুমুয়া জেট ফাইটারলা ওয়াইন থেরিয়ন আকলম্পিয়া কাগেনে চকথুমাং রং অপ কি আমিয়ক তা টঙ্গনফি সেহেং থ্রুরিয়ন আহান কানা অপ কি জিয়া ফুনা অপ কিনি ডঙ্গোরিয়া প্রেসিডেন্ট ইয়ন সক ইয়েরনো শিক্ষাক থুমহুম ডঙ্গোরিয়া খুং মাশেলো অপ খাজিয়াং থু আংশুনা অপ কিনি আজুনমিয়া মাশেলং থু আংশুনা হিমখিন অপি শৌসিলিজু ডঙ্গোরিয়া খুং অপ কিয়া থ্লটং আমিং রে বানা কুং মাশেলো প্রেসিডেন্ট নো আংশুয়া মাশেলো লিজু আমিলা বানা অপ কি জিপি ফুনা অপ কিনি আচুনা ডঙ্গোরিয়া প্রেসিডেন্ট দঙ্গনো মাশেলো থু আংশনা প্রিলেটা থটোয়ুং ডঙ্গোরিয়াং অপকিয়া রাকাবরিনো থটোয়া লৌনে আমিক বুইনা অমদুলাং পাংসচুমফি মাশেলো খানা আমিক বৈবানা আংব্রিগন লিজু সেহেকো রাকাং বুমরি দঙ্গনো আমিং নো মাপুইনা অপকিচিয়া কোরিয়াং অপকিয়াং থুরিং কানো অমরুকনা অপকিনি মিয়মা খোয়া আংগ্রিসিনো অদুবৈ খ্যাকথুমাক্রুং খানয়ং রিয়ন আকানা আপান্না রিফা মুমি খ্যাংসং ফিয়ালাং ফাগিপসনে খ্যাংসং ফগিব থ আমি পানা অপ কি জিয়া এ পি পি দঙ্গন শিক্ষা ফি হুম থুয়াং অপ কিনি খগুম সাম কুলাম গুলে ফি সেপ্টেম্বর ফুখ্যা দুগন হুম্লাই খ্যা থুমকি বখুদা আচুনা খ্যাংসং ফিয়ালাং ফগিবদা দুমদুবাগি আসুনা অপ কি জিয়া এ পি পি দঙ্গন বৃকিনি সুক হুমিরুগা খ্যাংসং ফিয়ালা খ্রু লেজু আংগ্রিসিন খানয়ং আকানা ফ আমি কেনে রখাইনলা সকায়ুগা আকদম বি কে জে ফি ব্রেকিনি চুটিয়া সেপ্টেম্বর ফুখ্যাঙ্গন নভেম্বর হুম্লাই খ্যা খ্যাকথুমা ক্রু লিজু ফুমি খ্যাংসং ফগিব থ আংগ্রিসিন ফানে আকপানা অপ কি জিয়া এ পি পি নো ব্রেকিনি আদুবৈ এ পি পি আং থুসনা গুং লিজু আংগ্রিসিন আনা রুনা খুগুম ফ্রাম কুলাম গুলে গোট খ্যা অদুমগন খুগুম ফ্রাম কুলাম গুলে ফি ডিসেম্বর লিখ্যা ফি খুদা ডেমোক্রেসি ফুয়া বিলো গিয়াম হক খ্যাংলা খুখ্যাং আবান খ্যাংসং ফ্যাক্রু কিবলা সালেখ্রু সিলোব্রিনে খ্যাংসং তুমরুই দা দুমদুবাগি আংগ্রিসিন আপানা প্রি অপ কি জিমো নিয়াম থিনে আতুমাই থুমিঙ্গাই লাইজু সিমা খাইনি জমা খুক্রংলা খু খু নাম খু জা খ্যাং রায় খুকুম টংসি খুয়ু খেংলু পয় রুই ফ্যাং আকদম আসনা আলিম না অপকিনি লেমাইনসলা কেক সাকথে গিয়া খেংলুং রুইলেজু আংলুং কদং উনে আংশো আকলম অকুলুম আখাং আমবুচিয়া আমিং খ্রানা অপকিনি লেমাইনসলা খেংলু পয় রুইলেজু আজাও আমিং টুংকা নাক মানা আমুন রুয়ু আটুকব খ্রু আমিং টুংকা নাক আমুন রুয়ু হুনিং নে আজুন রুয়া হুনু রোগ আগিয়াগুং খেংলু পয় রুইজু আইয়া কেউ নো জিয়া নাই না ওয়াই থুখাইনি কেক সাকথে গিয়া খেংলু পয় রুইলা লেমাইনসুরি ইয়াব না রুরু না সুঙন টাও না মিয়ম খি না রুই কবি ভাই ওভাইয়া আকদমা কেক থে উনে খ্যাং রুই আমি লিন ভাই আমি হুন আমাই ভাইয়া ক্যাক সাক হিংগিনি নঙা ওম না কা পে ইউঙা ওভাইয়া আচুন মৈ মৈ রুই নুহু অক্যাকুং আহি খ্যাঙা নামথিন দুবাই চুনা গগেনে নঙা ফফিং ওভাই কা ক্যাক হাং লেজু বৈনাক তুমাত বিনে আচুনা মংলাম রুই জি ক্যা আংবুমা নামথিন ভাই
ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.3မဂါဟတ်ဇ်နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ ᱛᱮᱛᱮ ᱛᱟᱢᱟ ᱠᱩᱞᱤ ᱢᱮᱜᱟ ᱦᱟᱥᱛᱩᱢᱟ ᱫᱟᱭᱟᱭ ᱯᱷᱟᱭᱤᱱ ᱱᱟᱥᱮ ᱱᱟᱭ ᱱᱟᱵᱤᱥᱤ ᱧᱮᱢᱟᱱᱟᱝ ᱮᱱᱫᱩ ᱱᱟᱝ ᱮᱱᱟᱢᱭᱟ ᱠᱚᱥᱮᱱ ᱱᱟᱯᱭᱟ ᱪᱟᱢᱟ ᱪᱷᱟᱱᱟᱞᱩ
ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။